မြန်မာနိုင်ငံမှာဒုစင်ရိုင်းပြစ်ခတ်တပ်ဖြတ်တာတွေတဖြည်းဖြည်းများပြားလာတာကြောင့်ဒီလာမယ့်နှစ်ပိုင်းအနည်းငယ်အတွင်းမှာမျိုးတုံးပြောက်ွယ်သွားမယ်အနေနဲ့ရင်ဆိုင်နှက်ရင်ဆိုင်လာရနိုင်တယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကပြောပါတယ်တော်စင်ရန်ရုပ်တုံးမှုအနေနဲ့ပတ်သက်ပြီးတော့ပြည်သူတွေကြားမှာအသိပညာအားနည်းရာကြောင့်အစိုးရနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပူးပေါင်းပြီးတော့ပညာပေးအစီအစဉ်တွေကိုကြည်ကြဲပြတ်ပြတ်လှုပ်ဆောင်သွားမယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့အစည်းတွေကပြောပါတယ်တော်စင်ရန်ပညာပေးရေးအစီအစဉ်အကြောင်းရန်ကုန်မြို့ကနေကိုစီတူသတင်းပေးပို့ထားပါတယ်ရှင
်2019ခုနှစ်နှစ်ဝက်အတွင်းသတင်းတစ်ပတ်ကိုစင်ရန်တကောင်အသက်ခံရတာကြောင့်လာမယ့်နှစ်အနည်းငယ်အတွင်းမှာမြို့တုံးမဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့တော်စင်ရန်ထင်းထင်းကြီးဆောင်ရွက်နေတဲ့အဖွဲ့တွေကပြောလိုက်တာပါပြီးခဲ့တဲ့နှစ်တွေအတွင်းစင်စွဲတွေအတွက်စင်ရန်တွေအသက်ခံရပြီးမဲ့ဒီနှစ်ပိုင်းအတွင်းမှာတော့စင်တီအပြင်တခြားခန္ဓာကိုယ်အစိတ်ပိုင်းတွေကြောင့်ပါပြစ်ခတ်ဖမ်းဆီးတာတွေရှိလာနေတယ်လို့ကမ္ဘာလုံးဆိုင်ရာသဘာဝပတ်ဝန်းကျင်ရန်ကုန်ငွေအဖွဲ့ WWF ရဲ့မြန်မာနိုင်ငံဆိုင်ရာ Country Director Christy William ကပြောပါတယ
် So usually in that
ဒီကတော့စင်တွေကိုတက်တယ်ဆိုတာစင်စွဲတက်တယ်တက်ခဲ့တာဖြစ်တဲ့အတွက်စင်ဒီတိုင်းမှာတော့စင်စွဲမရှိတဲ့အာရှစင်တွေကတက်ခံရတာအရေးအတွက်နေပါတယ်အခုကတော့စင်ဒီကောင်ရဲ့အရေးကုန်ကိုပါရောင်းဝယ်လာကြတာဆိုတော့စင်ပြီးအမကောစင်ကောင်ငယ်တွေကိုပါပြစ်ခတ်တက်ဖြတ်လာကြတာဆိုတော့စင်ကောင်ကြီးကအမြန်ဆုံးရော့ကျလာတာပါဒါကတော့တကယ်ကိုစွန့်ကြည့်ရပါ
မြမတစ်လုံငန်းရဲ့ခမန်းစင်းတွေအရမြမနိုင်ငံမှာတောစင်ရိုင်းကောင်ကြီး1400ကနေ2000ကျားရှိတယ်လို့ခန့်မှန်းထားပြီးတော့ရခိုင်ပကူအေအော်ဒီနဲ့မန္တလေးတန်းဒေသတို့မှာနေထိုင်ကျဆားကြပါလေ။ဒေါ်ရန်လစ်ဆန်ထင်းထင်းကြီးအဖွဲ့ရဲ့စီးရင်တွေက2010ခုနှစ်ကနေ2016ခုနှစ်အထိတောစင်ရိုင်း63ကောင်တက်တက်ခံခဲ့ရပြီးတော့2018ခုနှစ်ဇန်နဝါရီလကနေဩဂုတ်လအတွင်းမှာတင်တောစင်ရိုင်းအကောင်ကြီး30အထိတက်ဖြတ်ခံခဲ့ရပါလေ။တောစင်ရိုင်းရေအတွက်ထင်းထင်းကြီးနဲ့စင်ခမကူအစိတ်ပိုင်းတွေရောင်းဝယ်ဖောက်ကားမှုတားဆီးရေးအတွက်တောစင်ရိုင်းထင်းထင်းကြီးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေဦးဆောင်ပြီးတော့ Voices for Mumu မမူအတွက်ရင်တွင်းစကားတန်လို့အမည်ပေးထားတဲ့ပညာပေးလှုပ်ဆောင်မှုအစီအစဉ်တစ်ခုကိုစတင်ဆောင်ရွက်နေပါတယ်။စင်ခမာကူစိတ်ပိုင်းကထုတ်လုပ်တဲ့အသုံးဆောင်ပစ္စည်းတွေကိုအသုံးမပြုရေးဂရုပြုရဲ့လှုပ်ရှားမှုကိုလူမှုကွန်ရက်ဆာမျက်နှာနဲ့ Internet Website တွေကနေတဆင်ပညာပေးအစီအစဉ်တွေကိုလှုပ်ဆောင်သွားမယ်လို့ Voices for Mumu လှုပ်ရှားမှုမှာပါဝင်သူတွေကပြောပါတယ်။တောစင်ရန်တွေနဲ့ပတ်သက်တဲ့အသိပညာပေးလုပ်ငန်းတွေအားနည်းနေတာကြောင့်အခုလိုလှုပ်ရှားမှုကိုပြုလုပ်ရတာဖြစ်ပြီးတော့အစိုးရနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းမည်သူမဆိုပါဝင်နိုင်တယ်လို့မြမတစ်လုပ်ငန်းစင်ဌာနစိတ်ကလက်ထောက်ညွှန်ကြားမှုလည်းဖြစ်စင်စီယာဝင်လည်းဖြစ်တဲ့ဒေါက်တာဇော်မင်းဦးကပြောပါတယ
်။ဒီမှာလည်းသူ့ရဲ့ဟိုဆိုင်ကျန်တဲ့ဒီတော့မှာဒုံးလုံးဆက်နေတယ်။အဲ့တော့ဟိုဘာလို့ဒီဆိုင်ကျန်တဲ့ဝန်ထမ်းတွေကအဲ့မှာဆုံးနေတယ်။ဘုရားတရားကျောင်းတော့ဒီလိုကတည်းကသူ့ရဲ့ဘာလဲဘုရားတရားကျောင်းတော့အဲ့ဒီလိုလာတော့သူ့ရဲ့ဘောမှာအာစစ်နေတာဝဲလက်စားတယ်။ဒီလိုတော့မှာဒီကောင်းကြီးမရှိတော့အေးပါလေ။ဒီလိုကြောင်းဝါးတယ်လို့ဆိုတော့သူ့ရဲ့အဲ့ဒီမှာလို့ဖြစ်အောင်ဘယ်လိုဒီကိစ္စလေးဖြစ်လဲဘယ်လိုဟာတွေတော့ဆိုတာကတော့ဒါကတော့ဆက်စားနေလို့ဖြစ်တာလေဒီစဉ်းစားမှုတွေကိုသူတွေသူတွေဘယ်လိုဆိုရလဲဘယ်လိုဒီလိုလဲသူပြောတာလို့သူနဲ့အားလုံးသိတာ
မမူအတွက်ရင်တွင်းစကားတန် Voices for Mumu ဆိုရှောင်းမှုကို2019နိုဝင်ဘာကနေ6လအချိန်တက်မှတ်ထားပြီးတော့ကနဦးပညာပေးအစီအစဉ်တွေကိုပြည်သူတွေကြားကြည်ကြဲပြန့်ပြန့်လှုပ်ဆောင်သွားဖို့စီစဉ်ထားတယ်လို့ကမ္ဘာလုံးဆိုင်ရာသဘာဝပတ်ဝန်းကျင်ရန်ကုန်ငွေဖွဲ့ WWF ကပြောပါတယ်တောစင်ရိုင်းထိန်းသိမ်းရေးအဓိကရည်ရွယ်တဲ့လှုပ်ရှားမှုကိုမြန်မာတစ်လုံငန်းတစ်တော်ဦးစီးဌာနအပါအဝင်နိုင်ငံတကာတောရန်လစ်ဆန်နဲ့အပင်ထိန်းသိမ်းရေးအဖွဲ့ FFI ဒီဝမျိုးစုံမျိုးကွဲနဲ့သဘောပတ်ဝန်းကျင်ထိန်းသိမ်းအသင်းဘန်ကာတာငါထိန်းသိမ်းအဖွဲ့ WCS Friends of Wildlife ကမ္ဘာလုံးဆိုင်ရာသဘောပတ်ဝန်းကျင်ရန်ကုန်ငွေဖွဲ့ WWF နဲ့ American Cheshire Smithsonian Conservation Biology Institute SCBI တို့ပါဝင်